ကိုနီမခိုင်တို့ဒီနေ့လေးဆန္ဒပြကြတယ်လို့သိရလို့ပါ။ဦးဘဲမပြနေကြတာပါလဲရှင
်။ဟုတ်ကဲ့ကျွန်တော်နီးရောက် UN ရုံးရှိမှာခင်ဗျ
။ဒါအတွက်ကြောင့်အခုဆန္ဒပြကြတာလဲရှင
်။ဟုတ်ကဲ့အဓိကကျွန်တော်တို့ရခိုင်ပြည်မှာလက်ရှိဘောနော်ဒီစစ်တပ်ကနေပြီးတော့ပေါ်တာဆွဲတာတို့ပြီးတော့ပြည်သူလူထုတွေကိုမတရားတက်ဆက်တာတို့ဘောနော်အဲ့ဒါတွေကိုရက်တန်းရအောင်ဆိုပြီးတော့ဒီကုလသမဂ္ဂရုံးရှိမှာဆန္ဒပြတာဖြစ်ပါတယ
်။ဟုတ်ကဲ့ဆန္ဒပြဝေးရလူအင်အားဘယ်လောက်လောက်ရှိလဲရှင်
။လူရအချစ်လောက်ရှိပါတယ်ခင်ဗျ
ဟုတ်ကဲ့ကိုနီမခိုင်တို့ရခိုင်တိုင်းသားတွေကြီးပဲလားတခြားဘသူတွေရောပါသေးလဲရှင
်ဒီမှာတော့ဟိုကရင်မင်းကလေးတွေပါတယ်ခင်ဗျနောက်ရခိုင်တွေပါတယ်ခင်ဗျကရင်နဲ့ရခိုင်ပေါ့နော
်ဟုတ်ကဲ့ဆိုတော့ကိုနီမခိုင်တို့ဘာဖြစ်လို့ဒီကိစ္စကိုမြန်မာတန်ယုံကိုတင်ပြတာတွေမလုပ်ဘဲနဲ့ဒီ UN ရုံးရှိမှာပြရတာလဲရှင
်မြန်မာတန်ယုံမှာပြောရင်လေသူတို့အချင်းချင်းနားလည်မှုယူနိုင်တာပေါ့နော်ကျွန်တော်တို့ကနိုင်ငံတကာကိုသိစေချင်တာပေါ့ပြောမစီဒီမြန်မာနိုင်ငံအထက်မှာပေါ့တိုင်းရင်းသားဒေသတွေမှာအဓိကထိုးစစ်စင်တာတို့ဒီမတရားနှိပ်စက်တာတို့ပေါ့နော်အဲ့ဒါတွေကိုနိုင်ငံတကာကသိစေချင်တာပေါ့နော်အဲ့ဒါကြောင့်အခုဒီအစိုးရအသေးလက်ထက်မှာဒီလိုမျိုးတွေဖြစ်နေတယ်ဆိုတာဒီကိဒီမိုကရေစီစစ်လာပေါ့နော်အဲ့ဒါကိုတစ်ခါပါလုံးဝသိအောင်ဆိုပြီးတော့ကျွန်တော်တို့ဆန္ဒပေါ်ထုတ်တာဖြစ်ပါတယ
်အခုလိုတောင်းဆိုတဲ့အတွက်ဘယ်လိုထူးခြားမှုတွေရှိနိုင်မယ်လို့မျှော်လင့်လဲရှင်
ဟုတ်ကဲ့ကျွန်တော်တို့ခုဆိုရင်ပေါ့တော့ဒီမိုကရေစီသမချေလန်းအစအတော့ NND ပါတီကနိုင်ပြီးတော့ဆိုရတဲ့လေဒီမိုကရေစီနိုင်ငံဖြစ်နေပြီပေါ့နော်အဲ့ဒီအချိန်မှာနိုင်ငံတကာကစစ်မှန်တဲ့ဒီမိုကရေစီဖြစ်အောင်သူတို့ကနေပြီးတော့ဖိအားပေးစီနေတာပေါ့နော်ပြောမစီပြည်သူတွေကိုမတရားညှဉ်းပန်းနှိပ်စက်တာတို့မပြုလုပ်ဖို့ပေါ့နော
်ဒီကိစ္စကိုအစိုးရတဲ့အနေနဲ့ဘလို့ဖြစ်ရှင်းတင်ပါလဲဘလို့မျှော်လင့်ထားလဲရှင်
အဓိကတော့ကျွန်တော်တို့မျှော်လင့်တာဒီရခိုင်ပြည်ထဲမှာဖိုင်တက်မတော်နဲ့ပမာစစ်တပ်ကနေပြီးတော့တိုက်ပွဲတွေဖြစ်တာပေါ့နော်အဲ့ဒီတိုက်ပွဲတွေဖြစ်တဲ့အချိန်မှာပြည်သူတွေကိုမတရားနှိပ်စက်တယ်အစိုးရစစ်တပ်ဆိုတာတော့ပြည်သူတွေကိုကာကွယ်ဖို့ဖြစ်တယ်ခုကပမာစစ်တပ်လာရင်ပြည်သူတွေကထွက်ပြစ်နေရတယ်ဆိုတော့အမှန်တကယ်စစ်မှန်တဲ့အစိုးရလားပေါ့နော်အဓိကလိုချင်တာကတော့ဒီမိခိုင်ရေပေါ့နော်ဒီပမာစစ်တပ်နဲ့ဒီရခိုင်တက်မတော်နဲ့ဖြစ်နေတဲ့ဟာကိုနိုင်ငံရေးအရဖြေနေပြီးတော့ဖြေရှာပြီးတော့ဖြေရှင်းဖို့ပေါ့နော်ကျွန်တော်တို့လည်းစစ်ကိုမလိုလောက်ပါဘူးပြည်သူတွေဒုက္ခရောက်တာကိုမလိုလောက်ပါဘူးအဲ့ဒါကြောင့်ပါ
ကျေးဇူးပါနော်
ဟုတ်ကဲ့ကျေးဇူး